နှစ်ဘီလီယံကျော်တင်းတန်ဖိုးရှိတဲ့လက်နက်တွေကိုအမေရိကန်ကယူကရိန်းကိုပို့ပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့ကပြောလိုက်ပါတယ်။စစ်အတွက်ယူကရိန်းရဲ့အနေအထားပုံပြီးအကောက်လောက်သူတပ်ဖက်တာဝန်ရှိနေတဲ့အချိန်အတွင်းမနာမနေလှုပ်ဆောင်သွားပြန်လို့ဂျိုးဘိုင်ဒန်ကပြောပါတယ်။ဒါ့အပြင်ပဒိုင်းဝန်ကြီးဂျက်ဒက်ယဲလန်ကလည်းယူကရိန်းကိုစစ်ပွဲရေးအကူအညီအမေရိကန်ဒေါ်လာ 3.4 ဘီလီယံပေးမယ်လို့တနင်္လာနေ့မှာကြေညာလိုက်ပါတယ်။ပညာရေးကျန်းမာရေးဝန်ထမ်းတွေနဲ့အရေးပေါ်အတုံးပြန်ဆောင်ရွက်နေကြတဲ့ဝန်ထမ်းတွေအစိုးရဝန်ထမ်းတွေရဲ့လစာပေးပေးဖို့လဲယူကရိန်းကဒီငွေတဲကပေးမှာဖြစ်ပါတယ်။ယူကရိန်းအနေနဲ့ရုရှားနဲ့ဆွေးနွေးညီနက်ရမှာအားအကောင်းဆုံးအနေအထားရရှိနိုင်အောင်ဇန်နဝါရီ20ရက်နေ့ထရပ်သမ္မတတာဝန်မယူမီအတွင်းသမ္မတဂျိုးဘိုင်ဒန်အစိုးရကဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်လို့ပြောပါတယ်။ထရပ်ကယူကရိန်းနဲ့ရုရှားဆက်ဆက်ဖို့ပြောတယ်ပြီးအဲ့ဒီလိုဆွေးနွေးပွဲရလကယူကရိန်းနာမည်ရလဖြစ်မှာကိုဥရောပမဟာမိတ်တွေကလည်းစိုးရိမ်နေကြတာပါ။ပါတယ်ဆိုတဲ့ထက်မှာယူကရိန်းလူကြိုးရေးအတွက်ကူညီတာအခုအကူအညီအပါအဝင်စုစုပေါင်းအမေရိကန်ဒေါ်လာ65ဘီလီယံကျော်နေပါပြီ။